တမျိုးစားတွေကိုသိမှဂီတကိုဖန်နှီးနိုင်တာခံစားနိုင်တာတော့လည်းမဟုတ်ပါဘူး။ဒါပေမဲ့ဂီတမျိုးစားတွေကိုသိလာခြင်းကတော့ကိုယ့်ရဲ့ဂီတအပေါ်သိမှတ်နားလည်မှုအမြင်တွေကိုချဲ့ထွင်ပေးနိုင်တယ်။ကိုယ့်ရဲ့ဖန်နှီးမှုတွေအပေါ်မှာမေးခွန်းထုတ်เสียရာ၊စမ်းသပ်เสียရာ၊ပေါင်းဆက်ဖန်နှီးเสียရာတွေရလာနိုင်ပါတယ်။ဂီတမျိုးစားတွေကိုပို့ပြီးတော့ကြည်ကြဲပြန့်ပြန့်သိလာရတာနဲ့အမျှဒီကဘာပေါ်မှာရှိနေတဲ့ဂီတမျိုးစားတွေနဲ့စာရင်တော့ကျွန်တော်တို့စီမှာဂီတမျိုးစားအနည်းငယ်သာရှိနေတယ်အဲ့ဒီရှိနေတဲ့ဂီတအမျိုးအစားတွေနဲ့နိုင်ငံတစ်ခုလူမျိုးတစ်ခုရဲ့စိတ်ဝိညာဉ်အမျိုးအစားဆက်ဆက်နေတဲ့ပုံတွေကိုပါလေ့လာလို့ရတယ်။ဘာလို့တချို့အမျိုးအစားတွေကလူလူကြားထဲမှာဒါမှမဟုတ်ပင်မရေစီးတွေကိုရောက်လာနိုင်ပြီးတော့ဘာလို့တချို့ဂီတအမျိုးအစားတွေကြတော့နိုင်ငံတွင်းမှာဖြတ်သန်းခွင့်မရှိခဲ့တယ်လဲဆိုတဲ့ဟာမျိုးပေါ့။ကိုကူကဂီတနဲ့ပတ်သက်တဲ့ပုံတွေကိုပြန်ပြီးတော့စဉ်းစားကြည့်တော့ဒီလိုတွေ့ရတယ်။6တန်းလောက်မှာဂီတရဲ့ရက်တောက်ဆပြီးတော့မီးဆမ်းမိတယ်။ခင်ဝမ်းဆိုင်တီဆိုင်ကမောင်တိုကိုင်ဇာလွမ်မိုးဆိုးလွန်လွင်စသဖြင့်ဘာမီစပော့တင်နေပေါ့အနောက်တိုင်းအပေါ့စတိုင်တွေကိုယူထားတာဖြစ်ပေမဲ့ဒီကအငွေအသက်တစ်ခုကပါရှိပေါင်းဆက်နေတဲ့ဟာကိုခံစားမိနိုင်တယ်ဆိုင်တီဆိုင်နဲ့ကမောင်တိုရဲ့သချင်းမျိုးတွေပေါ့ဗျာထင်းရှူးပင်ရဲ့လွမ်မိုးမှုနဲ့ဆင်းသက်လာတဲ့မြန်မာခေတ်ပေါ်ကဗျာတွေဖြစ်ပေါ်လာပုံနဲ့လည်းခက်ဆင်ဆင်ပါပဲကျွန်တော်ခုနတန်းနေ့ရောက်တော့ rock ကိုကိုယ်သဘောနဲ့ကိုလိုက်နာထောင်ရင်းနဲ့တိသွားတယ်။တကယ်တော့ rock ဆိုတဲ့ကြယ်ကွန်ကြီးရဲ့အမီးဖျားလေးလောက်စသိတာပါ။ rock မှာတော့ Burmese rock ရယ်လို့မရှိဘူး။အနောက်တန်း rock ကိုတိုက်ရိုက် copy ယူယူမယူလို့ရှိရင်ကိုပိုင်ဖန်နီးတာတော့မှအနောက်တန်း rock ပုံစံနဲ့တစ်ထက်တည်းနှီးပါကြာနေခဲ့တာ။ဆိုတော့ rock နဲ့အတူတူတစ်ဆက်တည်းမှာပဲ heavy metal ကိုတိလာရတယ်။ကျမ်းများအဖြစ်တော့ Beatles တွေ Bon Jovi တွေ Guns N' Roses เนาะ GNR ဒါတွေဆိုလို့ရှိရင် Rock Aussie Metallica ဆိုလို့ရှိရင်တော့ Metal ပေါ့ကိုနားထောင်နေတဲ့အထက်မှာ Rock ကောင်းစဉ်အောက်က Glam တို့ Power တို့ Gothic တို့ Arena တို့ဒါတွေပါမန်းကတော့နောက်ဆက်၅နှစ်လောက်ကြာမှတည်တာမတည်လဲကိစ္စတော့မရှိပါဘူးဖန်နီးတည်ဆိုသူတွေတောင်အဲ့ဒါတွေအကုန်ပဲတည်နိုင်မှာပြည်ရင်းပြ Rock Band တွေကတော့ကျွန်တော်တို့ဒီ Rock ကိုပြည်ရင်းအနေထားမှာအကောင်းဆုံးလုပ်ခဲ့ကြရတယ်ကျွန်တော်တို့ကိုယ်တိုင်လည်းအပြည့်အဝရယူခဲ့ပြီးပြီကဘာကြီးနဲ့ဆိုင်ရင်တော့ကျွန်တော်တို့ကဂီတမှာဆယ်စုနှစ်တခုအများနဲ့နောက်ကြတယ်။တချို့ဂီတတွေကြတော့ကျွန်တော်တို့စီမှာရှိ ਉ ရှိမလာခဲ့တာ။မယ်ဒယ်ဘန်တွေကြတော့ rock ခေါင်းစဉ်အောင်ထည့်လို့ရရင်ရပြီမယ် rock band တွေကိုတော့မယ်ဒယ်ခေါင်းစဉ်အောင်ထည့်လို့မရပြန်ဘူး။ဥပမာ Metallica, Black Sabbath, now ပြီးတော့ Judas Priest နဲ့ Motley Crue ဒါတွေကို rock band တွေဖြစ်သတ်မှတ်တာမမအောင်ဒါပေမဲ့ Rolling Stones တို့ Queens တို့နောက်ပြီးတော့ The Who's တို့ဒါတွေကို metal band တွေလို့ခေါ်လို့မရအောင်ဒါပေမဲ့ band ပေါ်ပေါက်ပြီးနှောင်းပိုင်းကာလတွေမှာ heavy metal ဖြစ်လာတဲ့ band တွေလည်းအများအပြားရှိပါတယ် rock ဟိုဒီ hard rock တွေ soft rock တွေနဲ့အောင်မြင်ခဲ့ကြတဲ့ band တွေကတစ်ဖက်မှာလည်း heavy metal အမျိုးအစားတွေဖန်တီးခဲ့ကြတာမျိုးရှိတယ်ဒီမှာဆိုရင်တော့ရွှဲလွင့်ခြင်း၊ရွှေရောင်အိမ်မက်၊ကြေတကွန်အစမ်းသက်ခံတဲ့အနေလုံးစတဲ့ဒီ pop rock တွေ soft rock တွေပေါ့နော်ဒီတချင်းတွေကိုလူသိများရပါမယ်။မောဟစားသူများတို့၊ဂန္ဓဝင်စိမ့်တို့၊ခန္ဓာရခီးတယ်တို့လှပတဲ့အစိတ်တို့အချစ်တနက်ဒီဟာတွေလိုလူကြိုက်များခဲ့တဲ့ glam metal, heavy metal တချင်းတွေလည်းရှိတယ်လို့မျိုးပေါ့ဗျာ။ Nazareth ရဲ့ rock တချင်းတစ်ပုတ်ကိုယူထားတဲ့အလင်းရောင်အသေးကွဲတချင်းတစ်ဒီတချင်းတွေပောက်ခဲ့ပြီမဲ့လေပင်လယ်အော်ဇန်ပါဝါ54စတဲ့အခွေတွေကတချင်းများစုကတော့ဒီ heavy metal တွေဖြစ်နေတယ်လို့မျိုးပေါ့90ခုနှစ်တည်းရဲ့ Harry Lynn, Thon Thon, Pho Joe, Billy Thon, Christopher Dioka, Ringo သူတို့ရဲ့ series ရကလည်းဒီတိုင်းမှာပဲ rock နဲ့ metal ရောနေရတာပေါ့ Alice Cooper တို့ Kiss တို့ Aerosmith တို့ Van Halen တို့ဒီဘန်တွေကိုတော့ rock နဲ့ဇက်ကနေ metal ကိုအရောက်ကူးတန်းနေတဲ့သူတွေအဖြစ်နဲ့မြင်လို့ရတယ်။ rock ရဲ့ body တွေ rock ရဲ့ body ထဲမှာတွေ့ကက်နေတဲ့ blues pop နဲ့နောက်ပြီးတော့ဒီ rock and roll ဖယ်ရှားပြီးတော့ metal အဖြစ်နဲ့ပြပြပြပြပေါ်ပေါက်စေခဲ့သူတွေကတော့ Judas Priest เนาะနောက်ပြီးရင်ဒီဗာ Motorhead တို့ Iron Maiden တို့เนาะနောက်ပြီးရင်တော့ Dio တို့သူတို့တွေဖြစ်တယ်Metallica တို့လို ဒီ80ခုနှစ်တွေမှာထွက်ခဲ့သမျှအစောပိုင်း album အားလုံး thrash metal အထိ ဆောပြီးတော့ရောက်နေကြတယ်1992ခုနှစ် Metallica ရဲ့ Metallica album ထွက်လာတဲ့အခါမှာတော့ Hard Rock Heavy Metal ပုံစံတွေပြန်ဖြစ်သွားတယ်ရှိတယ်အဲ့ဒီ Metallica album မှာပါတဲ့Enter Sandman ကမြန်မာပြည်ရောက်တဲ့အခါမှာထွက်ပေါက်ဆိုတဲ့သချင်းဖြစ်ခဲ့တယ် Sad But True ကကြတော့ Harry Lin ရဲ့ထူးဆန်းသောစိတ်ဓာတ်များ And Not Being No Nothing Else Matter ကချန်ခိုင်ရဲ့ဒီအိမ်မဆိုးစသဖြင့် copy metal တွေဖြစ်လာခဲ့တာပေါ့နော်မြန်မာ rocker တွေအများဆုံး copy ယူခဲ့တဲ့ Elegance တို့ Skid Row တို့ Scorpions တို့ Bon Jovi တို့ Firehouse တို့ Brian Adams တို့Aerosmith တို့ Europe တို့စတဲ့ဒီ band တွေရဲ့ rock ပုံစံတွေက80ခုနဲ့90ခုနဲ့မြန်မာလူငယ်တွေရဲ့ရင်ခုန်တဲ့တုန်ခါနှုံးချင်းနီးစပ်ပုံရပြီးတော့အနောက်ကဘာမှာကြတော့80ခုနဲ့80ခုနဲ့ကတည်းကရှိခဲ့တဲ့ဒီ Pink Floyd တို့ Queen တို့ AC/DC တို့ Red Hot Chili Peppers တို့ REM တို့ Sonic Youth တို့ရဲ့ဒီဂီတပုံစံတွေကိုတော့ဒီမှာကတယောက်တလေတပုတ်တလေစမ်းသက်တာလွှဲရင်မတွေ့ရသလောက်ပါပဲဒါကိုကြည့်ရင်မြန်မာနိုင်ငံမှာပေါ်ပေါက်ခဲ့တဲ့80ခုနဲ့90ခုနဲ့ Rock Guitar ဆိုတာ Rock, Pop Rock, Glam Metal, Arena Rock, Rock and Roll, Blues Rock, Pop Metal ရဲ့လွှမ်းမိုးမှုများများ Power Metal, Doom Metal, Power Metal အနည်းငယ်စီနဲ့ပေါ်ပေါက်ခဲ့တာမျိုးတွေဖြစ်တယ်။ Psychedelic Rock, Crowd Rock, Progressive Rock, Pan and Alternative Rock တွေရဲ့လွှမ်းမိုးမှုတွေကတော့တော်တော်လေးနည်းပါးခဲ့တယ်လို့ပြောလို့ရတယ်90ခုနှစ်အလယ်လောက်မှာတော့ဒီချန့်ခိုင်ရဲ့နက္ခတ်သစ်တစ်ခုမွေးဖွားခြင်း series ကို thrash metal copy တချင်းများဆိုတဲ့ဒီကြော်ညာစာသားနဲ့ထွက်လာခဲ့တယ် thrash metal ဆိုပေမဲ့ heavy metal ပုံစံနဲ့ဒီ metal လေးကတချင်းတွေကိုအများဆုံး copy ယူထားတာပဲဖြစ်တယ် slayer တို့ anthrax တို့Sepultura တို့ရဲ့ဒီ thrash metal တော့လည်းမဟုတ်ခဲ့ပြန်အောင်Christopher ရဲ့ညအများရဲ့တခြင်း1998ခုနှစ် series ထဲမှာလဲ Metallica ရဲ့ For Whom the Bell Tolls ကိုပြန်ကင်ထားတဲ့ပြီးဆိုတဲ့တပုတ်ပါတယ်။မူရင်းကိုမမိနိုင်ပေမဲ့90ခုနှစ်တွေထဲမှာတော့အတော်လေးပြင်းထန်တဲ့ Thrash copy တပုတ်လို့ပြောလို့ရတယ်။ဒီကာလတော့ဒီမှာ Thrash ဖြစ်ဖို့ကတော်တော်ဆောနေသေးရလား။ဒါမှမဟုတ်နောက်ကျနေတာလားဆိုတာတော့ပြောရခက်ခက်ပါပဲ။ Speed Metal မမိနိုင်နေတဲ့90ခုနှစ်နှောင်းပိုင်းများကျွန်တော်ရှစ်တန်းတွေရာဒီကြောင်းပိတ်ချိန်1998ခုနှစ်မှာတော့ Dead Metal တွေ Thrash Metal တွေနဲ့ Speed Metal တွေကိုနားထောင်ဘူးခဲ့တယ်။ပြုံးလင်အပြောင်းလာတဲ့ Rock Crazy အကူကြီးတယောက်ရဲ့ကျေးဇူးတွေနဲ့ပေါ့။ကဘာမှာ Rock Band တွေ Metal Band တွေအနေနဲ့ကတော့သူတို့ဟန်အတိုင်း Album တွေဆက်ထွက်နေခဲ့ပြီမဲ့ Rock ရဲ့အစည်းအကြောင်းအရာပြောရရင်တော့ Rock နဲ့ Metal ရဲ့မျိုးစိတ်ကွဲ Sub Genres တွေပေါင်းဆက်ပုံစံ Fusion Genres တွေအများကြီးထွက်လာခဲ့။ Folk တို့ Soul တို့Rock and Roll တို့ Country တို့ Blues တို့နဲ့ဘိုးဘွားတော်ဆက်ခဲ့တဲ့ဒီ Rock ကတော့80ခုနှစ်အကုန်မှာ Punk တို့ Electro တို့ Rap တို့ Power Pop တို့ Britpop တို့နဲ့ပေါင်းစပ်မိပြီးတော့ဒီစံပြတဲ့ဂီတအမျိုးအစားအများအပြားကိုဖြစ်ပေါ်စေခဲ့တယ်။ Alternative ရဲ့အစပေါ့။ထို့အတူဒီ Metal က80ခုနှစ်90ခုနှစ်တွေမှာ Punk မျိုးစိတ်ထဲက Punk Genres တချို့နဲ့အထူးသဖြင့် Seattle က Generation X တွေနဲ့သွားပေါင်းမိပြီးတော့တချို့က Grunge ဘက်ကိုရိမ်းနေတချို့ကကြတော့ Hardcore Punk နဲ့ပေါင်းပြီးတော့ Thrash ဘက်ကိုရွေ့သွားခဲ့တဲ့ဟာမျိုးတွေရှိတယ်။ Hardcore Punk ဆိုတာ Metal ရဲ့80ခုနှစ်ဂိုင်းခွဲတစ်ခုဖြစ်တဲ့ဒီ Hardcore နဲ့80ခုနှစ်တွေက Ramones တို့ Sex Pistols တို့ Rock တွေ Metal တွေကိုဂယူးမဆိုင်ပဲအလွတ်ကြီးလှုပ်ထားတဲ့ Punk ဆိုတာကြီးနှစ်ခုပေါင်းဆက်ထားတဲ့မျိုးစိတ်တစ်ခုပေါ့90ခုနှစ်အစောပိုင်းတွေမှာကဒီကဘာမှာ rock metal ရေးစီးရ alternative rock နဲ့ extreme metal တွေအဖြစ်နဲ့ရွေ့ရနေချိန်မှာကျွန်တော်တို့စီမှာ mainstream မှာဂီတမြင်စုတွေ Sahara ဒံယဝစ်ဆုံးကြောက်ခိရဲ့နောက်ဆုံးနေ့ series တွေကို feel လို့သိကောင်းနေတဲ့အချိန်ပေါ့အဲ့ဒီအချိန်မှာကျွန်တော်ကတော့ဒီ rock mates တွေကြီးစုနဲ့ dad တွေ thrash တွေနဲ့ alternative တွေကိုနားထောင်မှုခဲ့ရပေါ့လေNirvana ကိုစနားထောင်ခဲ့ဘူးပဲ Grunge တို့ Alternative တို့တော့တိလဲမတိဘူးခံလဲမခံလာတတ်ပါဘူးဒါပေမဲ့ Death နဲ့ Thrash ကိုတော့ကျွန်တော်ကြိုက်သွားခဲ့တယ် Slayer, Death, Pantera, Suffocation ပြီးတော့ဒီ Sepultura စသဖြင့်သူ့စီမှာ Death နဲ့ Thrash နဲ့ပတ်သက်တဲ့ခွေတွေကြီးပဲ15ခွေလောက်ရှိတယ်သူရန်ကုန်ဘုရုပ်ဈေးတွေကနိုင်ငံခြားခွေတွေတီးတဲ့ရောင်းတဲ့စိုင်းတဆိုင်ဝယ်လာခဲ့တာတဲ့ကျွန်တော်တို့မျိုးကအခွေတိုင်းဒီမှာကကြတော့ Michael Jackson နဲ့ Celine Dion လောက်ပဲရှိရလေ 68ခုနှစ်ဝင်းကျင်မှာချန်ခိုင်ရဲ့နက်ခတ်တဲ့တစ်ခုမွေးဖွားခြင်းနဲ့နိုင်အာရာရဲ့ဂါဂါကူးတဲ့ကဘာဒီ series တွေထွက်လာခဲ့တယ်။ချန်ခိုင်ကတော့ copy တခြင်းတွေဖြစ်ပြီးတော့နိုင်အာရာမှာတော့ကိုပိုင်တန်စင်တချို့ပါတယ်။ Thrash Metal ကိုကင်မို့ကြိုးစားရတာကိုရင်ခုန်ပွဲရတွေ့ရတယ်။ Rocky Dad ရဲ့ခြေလှမ်းသစ်ကိုစဖို့ကြိုးစားတာကိုအတိအမှတ်ပြုပေမဲ့ Thrash ရဲ့အပေါ်ယံ style ကိုပဲရပြီးစာသားပိုင်းတီဆိုတီးခတ်မှုအပိုင်းဒီအတန်ဖန်းယူမှုတွေမှာတော့မူရင်း Thrash ရဲ့ vote အားကိုမပြည့်မီနိုင်ဘူးလို့ခံစားရတယ်။အသစ်လောက်တာကိုလူတွေနားမလည်လို့အားမပေးတာလား၊ဂီတကိုဖန်တီးပြုလို့ပုံကဖေးဖြစ်လို့လားဆိုတော့စဉ်းစားစရာပါပဲ။ David Bowie ရဲ့ Ad Rock တွေကိုတွေးရစောင့်ဝင်တဲ့ချင်းအတွက် copy ပြန်ဆိုရတဲ့ချင်းတွေလိုပါပဲဘာမှမဆိုင်တာအဲ့ဒီအတိုင်းပဲဇော်ထက်ရဲ့အနာဂတ်တောင်ပန်း1994ခုနှစ်မှာဒီ smell like teen spirit ကို copy လုပ်ထားတဲ့တပုတ်ပါတယ်ကျော်ဟင်းရဲ့ဝီရယက်တ1998မှာလဲ Nirvana ရဲ့နှစ်ပုတ်အပါဝင် Pink Floyd တွေရော Bob Dylan တွေရောပါခဲ့တယ်အတော်ဆောရတဲ့ဂီတမျိုးစားအသစ် copy ယူသူတွေလို့ပြောလို့ရပါမယ် grunge တို့ psychedelic rock တို့ရဲ့အရသာရောမကူးယူနိုင်ခဲ့ဘူးMetallica ရဲ့ Anderson Man ကို copy ကူးထားတာချင်းတူပေမဲ့ထွက်ပေါက်နဲ့အစညကွာသလိုပေါ့ copy ချင်းတူအဲဒီချစ်သူဂီတညာနဲ့ရာဇဝင်တွင်မဲ့အနံမတူသလိုပေါ့ဒီလိုကော်ချင်းတူပြီးကွာချင်းကွာနေရမျိုးကြီးလေအများကြီးရှိပါသေးရဲ့ပြဿနာကဒီမှာစပါတယ်ကဘာမှာ rock နဲ့ metal ကနောက် level တစ်ခုသွားနေပြီမဲ့ကျွန်တော်တို့စီမှာပြက်ကျန်နေရခြင်းအကြောင်းပေါ့thrash နဲ့ death ကိုဆက်သွွားဖို့တရားရည်ဖြစ်တဲ့ကျွန်တော်တို့80ခုနဲ့90ခုနဲ့စီမှာ hat ကိုလည်းမရှိ punk လည်းမရှိခဲ့တာတကြောင်ပြီးတော့မြန်ဆန်ကျန်းတဲ့နဲ့ metal ရည်စည်းနောက်မလိုက်နိုင်ရင်တော့ alternative လို့တခြားဂီတမျိုးစိတ်တွေနဲ့ပေါင်းဆက်ပြီးတော့ရှေ့ဆက်ဖို့ punk အပါဝင် new wave လို့ဂီတအရွေတွေဖြည့်ဆွတ်စရာ art pop တွေပေါ့နော် noise တွေ progressive rock လို့မျိုးဆန်းသက်ထားရတယ်လည်းမရှိခဲ့ဘူးလေမရှိသေးဘူးပေါ့
inga juma
ဒီအောင်ချင်းကိုဒီအောင်တိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိတိ ိုးစားတစ်ရက်အနေနဲ့ရွေးလျားပေါ်ပေါက်လုပ်ခဲ့နိုင်တာမျိုးမဟုတ်ဘူးစီးရီးတစ်ခွေထုတ်ချိန်မှာနှစ်သက်ရသချင်းမျိုးစားအစုံလင်ထည့်လုပ်လို့ပါလာတာမျိုးလောက်ပဲအဲ့မှာကျွန်တော်ပြန်စဉ်းစားကြည့်လို့ရှိရင်80ခုနဲ့80ခုနဲ့90ခုနဲ့အစောပိုင်းနေရဲ့ကျွန်တော်တို့စီကဂီတသမားတွေရောကျွန်တော်တို့နားဆင်ခံစားသူပရိသတ်တွေရောရဲ့ဂီတအပေါ်ခံစားသက်ဝင်မှုကတိတိကျကျမရှိဘူးဆိုတာပြနေတယ်လို့ပဲတနည်းအားဖြင့်မြန်မာနိုင်ငံမှာပန့်တွေ new wave တွေ rock တွေ metal တွေ blues တွေ country တွေ reggae တွေ funk တွေရဲ့လို့တီးကြအုပ်စုတီးကြလှုပ်ရှားမှုတီးကြရင်ကျေးမှုရဲ့လို့မရှိဘူး60ခုနဲ့80ခုနဲ့80ခုနဲ့မျိုးဆက်မြန်မာဖြစ်မှုဒါရှိရလို့ဆိုလို့ရတယ်မြန်မာအားလုံးကတီးကြမျိုးသားလက္ခဏာတီးကြအမှတ်သားတစ်ခုတည်းနဲ့ရှင်သန်နေတယ်လို့ဖြစ်နေလို့ပဲအဲ့ဒီ90မတိုင်ခင်မျိုးဆက်မြန်မာဖြစ်မှုယဉ်ကျေးမှုအမှတ်လက္ခဏာရှိသူတွေကိုအားလျပြည်စီတာဆိုလို့ကြီးလက်နေသူတွေအတွက်ကတွန်လေးသိန်းနဲ့မျိုးပြနေသူတွေအတွက်ကဆိုင်းတီးဆိုင်ပဲရှိတာတစ်ဖက်မှာတပြားခေတ်သချင်းကြီးတွေရဲ့ပြီးတော့ဒီ tradition နဲ့အတန်ကဲတဲ့တွန်လေးသိန်းနဲ့ရဲ့မင်းအောင်ဟလာအနိုင်အောင်သူသူတို့ရဲ့တခြင်းတွေပဲဖြစ်ပြီးတော့တစ်ဖက်မှာတော့ကျွန်တော်အစောပိုင်းမှာပြောခဲ့တဲ့ဒီဘာမီစပော့တွေပေါ့ဗျာဆိုင်းတီဆိုင်ခင်ဝမ်ခမောင်တိုးမောအောင်ဟလာနောက်ပြီးတော့လွမ်းမိုးကိုင်ဇာခိုင်ထူဖိုးချူစိုးလွန်လွန်နေမျိုးစေပါတယ်စသဖြင့်ပေါ့အနောက်တိုင်းဘလူးစ်ဒီကန်ထရီတွေဂျက်စ်တွေ R&B တွေနဲ့ပော့တွေကနေမြန်မာမှုပြုခဲ့တာတွေဖြစ်ပေမဲ့ဆိုင်းတီဆိုင်ရဲ့တခြင်းပုံစံမျိုးကတော့တကဘာလုံးမှာမြန်မာမှာပဲရှိနိုင်တာဥအောင်ချင်းရဲ့သမိုင်းဝင်စကားငှားပြောရရင်တော့ပြည်ဝင်ပြည်နိုင်ငံညာအရက်တွေပေါ့။ဘာမီစပော့တွေအနေနဲ့ပြူဝဖြစ်ပြီးသားတွေပေါ့။မြန်မာနိုင်ငံမှာတသက်လုံးရှင်သန်နေမဲ့သချင်းတွေဟာသူတို့သချင်းတွေပဲဖြစ်လိမ့်မယ်။ဒီလိုအပြောင်းလဲနဲ့ရွေးရှားမှုနှေးကွေးလာတဲ့ခေတ်စနစ်နဲ့ယဉ်ကျေးမှုအောက်မှာမြန်မာဂီတာကတော့ heavy metal အထိကဘာနဲ့အနည်း20လောက်ဝေးကွာနေတယ်ပဲရွေးနိုင်ခဲ့ပြီးတော့90ခုနှစ်ထဲမှာတော့ heavy metal ကနေဘာဆက်လောက်ရမှန်းဘယ်လိုလောက်ရမှန်းမသိဖြစ်နေခဲ့။Marilyn Manson တို့ The Smashing Pumpkins တို့ ਨੇ ဝင်းနေတာအပြစ်မြင်စရာမဟုတ်ပါဘူး။သူတို့စီမှာလည်းဒီဂီတအသစ်တွေကိုလူတိုင်းလက်ခံတာမှမဟုတ်တာ။ဒါပေမဲ့ကဘာမှာတခစ်ထလာတဲ့ Boy Band တွေရဲ့ဂ ချိုအီနေတဲ့ pop တခြင်းတွေ Michael Lance to rock လို့ pop rock အချစ်တခြင်းတန်စင်လေးတွေကိုဒီယာဂီတသမားတွေအလူအရက် copy လုပ်ကုန်ညပေါက်ကုန်ညတဲ့ဟာတော့စဉ်းစားစရာဖြစ်တယ်အဲ့တော့ကြည့်ရင်ကျွန်တော်တို့စီကအသစ်ဖြစ်မှုဆိုတာ pop in ဆန်မှုစီကိုပိုတိမ်ညွန့်နေအောင်မြင်နိုင်တယ်ရှစ်ဆယ်ခုနှစ်တွေကတည်းကဒီအချိန်ရနေဖြစ်တဲ့ punk psychedelic rock thrash industry တွေprogressive rock တွေ metalcore တွေ alternative rock တွေနဲ့တခြားဂီတအမျိုးအစားများစွာက90ခုနှစ်အလယ်လောက်ထိမြန်မာပြည်ကိုမရောက်ရှိနိုင်ခဲ့ဘူး98ခုနှစ်ကျွန်တော်ကိုးတန်းမှာတော့ Marilyn Manson ကိုစပြီးနားထောင်ရတယ်ဒါအလင်းကားကြောင့်နဲ့ဖတ်ပြီးတော့ဝင်နားထောင်မိတာ98ခုနှစ် thrash နဲ့ death ရင်ပါခဲ့တဲ့အခန်းကြောင့် Marilyn Manson ရဲ့ Antichrist Superstar 1996ခုနှစ်ကိုစိတ်မနေတဲ့အပြင်တိတ်ပြီးတော့ကြိုက်သွားခဲ့တာဒနာမဂ္ဂဇင်းရဲ့တလတာအယောင်အဆုံကက်ဆက်ခွေစီးရင်မှာ Big 5ချစ်တော်ကဘာမြေ series နဲ့နေဆယ်စင်းအဲနောက်ပြီးတော့စုံနိုင်ခွင့်တော့ထိတ်ဆုံးရောက်နေတဲ့အချိန်ပေါ့ဗျာ Marilyn Manson ရဲ့ဒီ industrial matter အမျိုးအစားဆိုတာအင်္ဂါဂျိုးကဂီတလိုပဲဝေးသွားခဲ့ပြီပေါ့ဒါပေမဲ့ကြောင်းနှုတ်ဆက်ပွဲမှာတချင်းတက်ဆိုတော့ကျွန်တော်စုံနိုင်ခွင့်မယ်ဆိုခဲ့တာပါအဲ့ဒီ thrash to industrial ကိုဖန်ပြီးပို့heavy metal ထဲမြန်ဆန်ရှုပ်ထွေးတဲ့အကြောင်းအရာနဲ့အတန်ပြုတ်လုံမှုတွေအတွက်လုံလောက်တဲ့အာရုံခံစားမှုကျွန်တော်တို့မှာရှိနေခဲ့ရုံလေအထူးသဖြင့်ဒီပြဿနာ lyrics ပိုင်းမှာပို့ပြီးတော့တည်တာရယ် thrash to black metal လို့စတဲ့ပူကျန်းတဲ့ metal guitar ကိုဆက်သွားဖို့ pop rock kick ကလို့ချွဲပစ်နေတဲ့ melodrama စာသားတွေနဲ့ဆက်သွားလို့မရနိုင်တော့ဘူးနိုင်ငံရေးအစိုးရလူ့အဖွဲ့အစည်းနဲ့ဘာသာရေးကိုဒေါသကြီးတုံ့ပြန်မှုအထီးရလဲအတွေးခေါ်တွေစိတ်လုံးနေရအဲ့လောက်စုပွဲရဲတင်မှုမရှိကြသေးဘူးဒါပေမဲ့အသစ်ဆန်းနေဆန်းညင်ညာတဲ့ rock ဆရာတဦးစားနှုံးဦးစားတော့ရှိခဲ့တာပါပဲဥပမာဖြူရောင်ခန်း1995ခုနှစ်ထဲကဒီဟိတ်လင်းရဲ့လူသားကျွန်ုပ်တို့တမိုင်း copy ရကျွန်တော်အထင် Alice Cooper ရဲ့တချင်ဖြစ်လိမ့်မယ်ရှာရှာပပမဲတဲ့တပုတ်ပေါ့ပြီးတော့ဆတ်ထကပါဒီ96ခုနှစ်ပေါ့နော်ဒီခွေရဲ့ပစ္စုပန်ဆိုတဲ့တချင်နဲ့အမျက်လုံးများဖွင့်ကြည့်လိုက်ပါဆိုတဲ့အပုတ်တပုတ်က punk ဖြစ်ပြီးတော့နောက်တပုတ်ကတော့ alternative rap တပုတ်ဖြစ်တယ်1996မှာနော်အဲ့ဒီအတိုင်းပဲ80ခုနှစ်နဲ့90ခုနှစ်အစောပိုင်းတွေမှာလည်းထူးခြားတဲ့ဂီတသမားတချို့ရှိခဲ့တယ်။ပို့ပြီးတော့စုညံပြင်းထန်တဲ့ metal ဂီတရေးစီအတိုင်းမလိုက်ပါနိုင်ခဲ့ပေမဲ့ဆန်းသက်တဲ့ဂီတမျိုးစိတ်တချို့ဆန်းသက်နေတဲ့သူတွေရှိခဲ့တယ်။ခင်ဝမ်းရဲ့ညကောင်းငင်ရဲ့ဒီသမားတွားအောင်နဲ့ဂျွန်တင်ဆန်းတို့ရဲ့တချင်းတချို့ဘူတောက်ရဲ့အင်္ဂါပေါ်မှာတက်ရှိတဲ့တော့ဟာနော်နောက်ပြီးရင်ဆိုင်းခန်းလေးနဲ့ဆိုင်းဒီဆိုင်ရဲ့အစောပိုင်း CD တချို့Derry Miller ရဲ့ခေတ္တရေးစီ1996ခုနှစ်အဲနောက်ပြီးရင် synthesizer music တွေ electro guitar နဲ့ rap တွေအပြင်ဒီ crowd rock style တွေ pop rock တွေပါဝင်လာခဲ့တဲ့မိုးရေရောင်နေချိန်ခဏ1990ခုနှစ်နဲ့နောက်ပြီးတော့ကဘာကြီးရဲ့အပြင်ဘက်1993ခုနှစ်အဲပြီးရင် virus 3 1994ခုနှစ်virus 1999ခုနှစ်ပြီးတော့ပင်မရေစီးတခြင်းနေနဲ့လဲမတူဘာမျိုးစားမလဲအခုချိန်ဒီမသိရတဲ့မျိုးမျိုး Ghost Rider ရဲ့ series တွေနောက်ပြီးတော့ Twin နေတဲ့တခြင်းနေပေါ့90ခုနှစ်တည်းရဲ့အလဲပိုင်းနေမှာပေါ့ The Ants တို့ Kaiser Demon နဲ့ဒိုးလုံးတို့ပေါ်မလာခင်လေးပေါ့ဒီပထမပိုင်းမှာတော့ဒီလောင်းနဲ့ပဲအဆုံးသက်လိုက်မယ်။နောက်လာမယ့်အပိုင်းမှာတော့ alternative guitar ပါဝင်ဂီတမျိုးစားတွေကိုကူးလူရင်ခုံခဲ့ပုံအကြောင်းတွေကိုခန်းစားပြီးတော့ပြောပြပေးသွားမှာပါ။ဒီ podcast တွေကို Facebook, YouTube, Spotify, Apple Podcast တို့မှာနားဆင်အတွေ့ပွားပြီးတော့ကြိုက်နှစ်သက်တဲ့သချင်းတွေကိုလည်းဆိုင်းရ channel တွေမှာဆွေးနွေးနိုင်ပါတယ်။ကျွန်တော်ကတော့ဝီရမုန်းနေပါ။ကိုယ်တိုင်သချင်းတွေရေးပါတယ်။ကိုယ်တိုင်သချင်းတွေဆိုပါတယ်။ဒီအစီအစဉ်ကတော့ငါတို့ခေတ်ရဲ့မဟာဂီတအစီအစဉ်ပဲဖြစ်ပါတယ်ဂီတနဲ့ပတ်သက်တဲ့တမိုင်းကြောင်းတွေဂီတရဲ့ဖြတ်တန်းမှုတွေခေတ်တွေတချင်းတွေရဲ့ကောက်ကြောင်းတွေကိုခံစားမှတ်တမ်းတင်သုတေသနပြုလုပ်ပြီးတော့အတန်ပေါ့ကတ်အနေနဲ့တင်ဆက်ပေးနေတာပဲဖြစ်ပါတယ်ဒီအစီအစဉ်ကိုကျွန်တော်အဓိကကူညီပံ့ပိုးပြီးတော့တင်ဆက်ပေးသွားပါမယ်လာမယ့်အပိုင်းတွေမှာကျွန်တော်တို့ပြန်ဆောင်ကြပါမယ်အားလုံးကိုနှုတ်ဆက်ပါတယ်ကျမ်းမာပြီးခင်ကြပါစေ